နိုင်ငံတော်ဝန်ကရေဘေးပြန်လည်ထူထောင်ရေးအတွက်သတင်းအချက်အလက်မှန်မှန်ကန်ကန်ရဖို့အရေးကြီးတယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ရေဘေးတင့်ဒေသတွေကလိုအပ်တဲ့အကူအညီတွေကိုသတင်းအချက်အလက်တွေဒေါက်ခင်းကြီးဖောင်ဒေးရှင်းကိုပေးပို့ကူညီကြဖို့နဲ့ပြည်သူ၃သိန်းကျော်ရေဘေးတင့်နေချိန်မှာနိုင်ငံတော်ဝန်ပြန်လည်ထူထောင်ရေးမှာတရက်တအားပါဝင်လုပ်ကင်မယ်လို့လည်းပြောဆိုခဲ့ပါ ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီကနေ့ပဲ ရေးကြီးတယ်လို့လဲသူမကအလေးအနက်ပြောကြားခဲ့ပါတယ
်အထူးအောင်ဆုံးကျမတို့အတွက်အရေးကြီးဆုံးအကူအညီတစ်ခုကတော့မှန်ကန်တဲ့သတင်းအချက်လက်တွေရဖို့ပါပဲဘယ်နေရာတွေမှာဘယ်လိုအခက်အခဲတွေဖြစ်နေတယ်ဘယ်လိုအကူအညီတွေလိုနေတယ်ဆိုတာကျမတို့သိဖို့လိုပါတယ်အဲ့လိုသိမှသာလျှင်တကယ်လိုအပ်တဲ့နေရာကိုလိုအပ်တဲ့အကူအညီတွေကိုပို့နိုင်မှာဖြစ်ပါတယ်အခုဆိုလို့ရှိရင်ဒီနေ့ဆိုရင်ကျမတို့အေယာဗရီတိုင်းညောင်တုံးဘက်ကိုအတက်ကယ်လေးသုံးစီးပို့လိုက်ပါပြီနောက်အစီ300အထိပို့ဖို့အစီအစဉ်ရှိပါတယ်။နောက်ကျမတို့တက်ကယ်အင်ဂျီတွေလည်းပို့ပါမယ်။နောက်ရေသန့်နဲ့ဟိုဓာတ်ဆားရေစသဖြင့်ပေါ့နော်။ကျမရေးနဲ့တက်ဆိုင်တဲ့ပစ္စည်းတွေလည်းပို့ပါမယ်။ဆန်တွေကတော့ကျမတို့အခုလေးကကြိုတင်ပြီးတော့ ARB တိုင်းမှာဆန်တွေကတော့လုံလုံလောက်လောက်ကျမတို့စုဆောင်ထားပြီးတော့ပြီးပါပြီ။အဲ့တော့ဆန်တွေအတွက်တော့ဆန်အတွက်တော့မပူရပါဘူး။ကျမတို့တက်ဆိုင်ပြင်းအားလုံးကိုဆန့်ရှိပြီးတော့ကုညီမှာဖြစ်ပါတယ်။
ရေပြန်ချလာပြီးဘေးတင်သူတွေပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်တွေကျေးရွာစီးရင်တွေကိုဒေသဆိုင်ရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီရုံးနေထံပေးပို့ပြီးရေဘေးပြန်လည်ထူထောင်ရေးအတွက်ဝိုင်းဝန်းကူညီကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။ရေပေါ်အကူအညီတွေပြန်လည်ထူထောင်ရေးအတွက်အစိုးရတရက်ရဲ့တာဝန်ဆိုပေမဲ့သူမအနေနဲ့လည်းတဒတ်တအားပါဝင်လိုတယ်လို့ပြောဆိုခဲ့တာပါ။နိုင်ငံတကာနဲ့ဒေတာရင်းကရေးပေးတဲ့သူတွေအတွက်အကူအညီတွေဝိုင်းဝန်းပေးနေကြသလိုဒေါအောင်ဆန်းစုကြည်ကလည်းဒေါခင်ကြီးဖောက်ဒေးရှင်းအနေနဲ့ရေးပေးတဲ့သူတွေကိုအရေးပေါ်အကူအညီတွေပေးနေတာဖြစ်ပြီးနောက်ပိုင်းပြန်လည်ထူထောင်ရေးစီမံကိန်းတွေချမှတ်ဖို့သတင်းအချက်အလက်တွေပေးပို့ချဖို့ပြည်သူကိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒါအပြင်နိုင်ငံရဲ့အရေးပေါ်အခြေအနေမှာပြည်သူတစ်ရက်လုံးရဲ့စီးလုံးမှုအပေါ်မှာလည်းဒေါအောင်ဆန်းစုကြည်ကအခုလိုမှတ်ချက်ပြုပြောဆိုပါတယ
်။အခုလိုပေါ့နော်နိုင်ငံကနေပြီးတော့ကြက်ကနာကြီးကြီးတစ်ခုနဲ့ရင်ဆိုင်ရတယ်ဆိုလို့ရှင်အရေးကြီးပြီးတွေးစီကြဆိုဆိုတဲ့စိတ်ဓာတ်နဲ့အလုံးကပါဝင်တဲ့အတွက်ကျမအနေနဲ့အင်တာမအပ်တဲ့ရပါလေဒီလိုပဲဆက်ပြီးတော့လုပ်ပေးကြပါလို့ကျမမေတ္တာရခံကြပါတယ
်လားနဲ့ချီချမြင့်လာခဲ့ပြီဖြစ်တဲ့နိုင်ငံတော်ကပြည်내နဲ့တိုင်းဒေသကြီး၁၁ခုတို့ကရေးပေးချောင်ဩဂုတ်လ9ရက်နေ့အထိတည်ဆုံးခဲ့ရသူဟာ84ဦးအထိတိုးလာပြီးဘေးတင်ပြည်သူကလည်း3သိန်းခွဲနီးပါးရှိခဲ့ပြီလို့လူမှုဝန်ထမ်းကဲဇယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကတာဝန်ကျဝန်ထမ်းတဦးက BOE ကိုအခုလိုပြောပါတယ
်။ဒါလည်းဘေးတင်အိမ်ဆောင်ဖို့ပေါ့နော်။အိမ်ခြေမျိုးပပျက်စီက9,186ရှိပါရဲ့ရှင်။ဟိုကပြောင်းရှိပေးထားတာကအမှ9,342ပါရှင်။ဟုတ်ကဲ့လူကြီးစုစုပေါင်းကတော့3,391ပါရှင်။အဲလူကြီးစုစုပေါင်းဘေးတင်တဲ့လူကြီးစုစုပေါင်းပေါ့နော်။အော်တေဆုံးတဲ့လူကြီးကတော့24ယောက်ရှိပါပြီရှင်
။လက်တလုံးမှာတော့ကုလအပါအဝင်နိုင်ငံတကာကအကူအညီတွေပုဂ္ဂလိကအလှူရှင်တွေရဲ့လှူဒါန်းမှုတွေကိုမြမတက်မတော်နဲ့ပုဂ္ဂလိကလေးချောင်းလိုက်တချို့ကတည်ယူပို့ဆောင်ရေးကူညီပြီးရေးပေးတဲ့ဒေသတွေကိုဖြန့်ဝေပေးနေပါတယ်။ဒါပေမဲ့လည်းရေးပေးချောင်အဓိကကုန်းလမ်းရေလမ်းအဆက်အသွဲတို့ပြတ်တောက်ခဲ့တာကြောင့်ဝေးလံခေါင်တည်တဲ့ဒေသတွေထံကိုတော့လက်လန်းမမီဖြစ်နေကြစေဖြစ်ပါရဲ့ရှင်။